ီဩဂုတ်လ25ရက်နေ့ညကမောင်တော်ခရိုင်တွင်ရဲစခန်းနေရာ30ကိုအစွန်းရောက်အကျန်းဖက်သမားများကတပြိုင်နက်တည်းတိုက်ခိုက်တဲ့အပေါ်ရန်ကုန်ကုလသမဂ္ဂဌာနကိုယ်စားလှယ်ကအပြင်းထန်ရှုံးချကြောင်းပြောပါတယ်ကော်ဖီအာနန်ရခိုင်ကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကတော့အကျန်းဖက်မှုတွေထားမဖြစ်ဖို့ထိရောက်တဲ့နေမျိုးရှင်းလင်းမှုလုပ်ဖို့လိုတယ်လို့ပြောပါတယ်လက်ရှိအချိန်မှာနိုင်ငံတကာဘက်ကကြေညာချက်တစ်ခုထုတ်ယုံနေမပြီးဘူးဒေသခံရခိုင်တိုင်းသားတွေပေါ်ထိရောက်တဲ့အကူအညီတွေပေးဖို့အခြေအနေမှန်တွေမြင်နိုင်ဖို့နဲ့ဒီရခိုင်တိုင်းသားတွေကနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းတင်ဆက်အမမေခါကတင်ပြပို့ထားပါတယ်ရှင
်ဩဂုတ်လ24ရက်နေ့ညကမောင်နှောခရိုင်အတွင်ရဲစခန်းနေရာ30ကိုအစွန်းရောက်ဘင်္ဂလီအကျန်းဖတ်သမားများကတပြိုင်နက်တိုက်ခိုက်လာတာကြောင့်ရဲတပ်ဖွဲ့ဝင်10ဦးတပ်မတော်သား2ဦးဒူလာဝကမှု2ဦးစုစုပေါင်း12ဦးကြာဆုံးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်ထားပါတယ်ဒီလိုတိုက်ခိုက်လာမှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂအဖွဲ့ကတော့အကြမ်းဖက်မှုတွေကိုပြင်းထန်စွာရှုံချကြောင်းထုတ်ပြန်ကြေညာခဲ့တာပါကုလသမဂ္ဂရန်ကုန်ရုံးရဲ့ပြန်ကြားရေးတာဝန်ခံဦးအေးဝင်းကခုလိုပြောပြပါတယ
်ကုဝေဒီကုလသမဂ္ဂအနေနဲ့ပေါ့လေအဲဒီပုံမှာတက်ခိုက်တာပေါ့ကွာဟာဒီကနေရှုပ်ချရဲဆိုတော့ဒီနေ့ချင်းထူထားပါတယ်ဒီနေ့ဒီအကားကြီးကိုဆောင်းလျှောက်ပြီးရနေပြီးတော့ဒီတရားဥပဒေစိုးမှုအောင်ပြန်လဲကြီးချောက်ပြီးဟုတ်တက်တနာတွေကိုငင်းငယ်နေငင်းငယ်နေနဲ့ဖြည့်ရှင်းပြီးဖို့ဒါတောင်းဆိုထားတာရှိပါတယ်ဒီခိုင်အကြံပေးကော်မရှင်ကပြီးခဲ့တဲ့အကြံပေးချက်တွေကိုလည်းဒီနေ့ငင်းငယ်ဆွေးရအနေနဲ့ပို့ဆောင်ပြီးဖို့အချိန်မျိုးလည်းပြီးချောက်ဆောင်ကြည့်နေတယ်ဒါကြောင့်အနာဂတ်နည်းလေးမြေဆက်တွေ့နေဆိုတဲ့ခြေရပါပါ
။ကုလသမဂ္ဂအပြင်အာဆီယံအမတ်များအဖွဲ့ရန်ကုန်အမေရိကန်တန်ယုံနဲ့ကော်ဖီအာနန်ရခိုင်ကော်မရှင်တို့ကပါအကြမ်းဖက်မှုကိုရှုံချကြောင်းကြေညာချက်တွေထုတ်ပြန်ခဲ့ကြပါတယ်။ကော်ဖီအာနန်ရဲ့ရခိုင်ကော်မရှင်ရဲ့ရခိုင်အစီရင်ခံစာထွက်လာပြီးနောက်အခုလိုမောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ကော်ဖီအာနန်ရဲ့ရခိုင်ကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကတော့အကျန်းဖတ်မှုတွေထမ်းမဖြစ်ဘူးထိရောက်တဲ့နေမျိုးရှင်းလင်းမှုတွေလုပ်ဖို့လိုတယ်လို့သူကပြောပါတယ
်ကျွန်တော်တို့အကျန်းပြုချက်များကိုအများဆုံးအကောင့်ထဲပုံမှန်တာချင်းဒီလိုပြိပက္ခတွေကပြင်းပြင်းထန်ထန်မယ်လို့လည်းပဲတနည်းအားဖြင့်ကျွန်တော်စဉ်းစားမိပါတယ်လေအဲ့တော့ရခိုင်ပြည်နယ်မှာလည်းအရင်ကတော့ဆိုးဆိုးဝါးဝါးမဟုတ်ပေမဲ့အခုတော့ပုံကန်ထကြွမှုကတော်တော်အခြေကျလာပြီဖြစ်တဲ့အတွက်ကြောင့်ဒါဟိုအိမ်မှာပန်းသက်စွာနဲ့ပေါ့လေနှလုံးကြီးရောလက်ရုံးကြီးနဲ့ရောစမက်တီကိုဒီရောက်သွားစီဖို့အတွက်ဗမောင်းစုံကနေကျွန်တော်ကြိုးစားဖို့လိုအပ်မယ်လို့ကျွန်တော်ဒါကျွန်တော်ပုံကူရေးရကျွန်တော်အဲ့လိုပဲထင်ပါတယ်စနေတကြကျွန်တော်ရှင်းနေခံတဲ့ဒါကိုလည်းနေရှင်းလင်းရေးလုပ်နိုင်မယ်ဆိုလို့ရှိရင်ဒီဟာကိုထိန်းခုတ်လို့ရမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
အကြမ်းဖက်တိုက်ခိုက်ခံရတဲ့မနီကနေဒီကနေ့ညနေ၄နာရီအထိမောင်းတော်ဒေတာမှာနေမည်ရှင်းလင်းရေးလှုပ်ဆောင်နေရာသက်ဖြစ်ပြီးအကြမ်းဖက်သမားတွေနဲ့လုံခြုံရေးအဖွဲ့ဝင်တွေထိတွေ့မှုဖြစ်ပွားနေစေဖြစ်ပါလေထိတွေ့မှုတွေရှိနေစေမို့ဒေတာကန်တီတွေမှာစိုးရင်ကြောက်ရွံ့နေကြရပါတယ်နိုင်ငံတကာဘက်ကအခုလိုကြေညာချက်တွေထုတ်ယုံနေမပြီးပဲအခြေအနေမှန်ကိုသိမြင်ပြီးဒေတာကန်ရခိုင်တိုင်းရင်းသားတွေအပေါ်ထိရောက်တဲ့ကူညီမှုတွေပေးဖို့ရခိုင်တိုင်းရင်းသားတွေဘက်ကလိုလားနေကြပါတယ်ရခိုင်အမျိုးသားပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအင်းမောင်ကတော့လက်ရှိရခိုင်တိုင်းရင်းသားတွေဘေးနဲ့ရောက်နေရတဲ့အခြေအနေနဲ့လက်တွေ့ရင်ဆိုင်နေရတာမို့ဒီထက်ပိုတဲ့လူသားချင်းစာနာမှုတွေပြသဖို့ပြောဆိုလိုက်ပါတယ်
။ဟိုဘမိုးကြိုပြတာကိုထမ်းလိုက်တဲ့ကာယုံလျှောက်ပေးကိုတရားကြည်ဒီလိုမျိုးစာလေးတစ်စောင်ထုတ်ငုံလုံးနဲ့မဖြစ်ဘူး။ဆိုတော့အရင်တုန်းကဖြစ်ခဲ့တာအားလုံးကိုအစိုးရဆိုတဲ့ဥစ္စာကိုပြည်ပြည်ပုံချပြီးမှအန်တနီကလင်စင်လုတ်ချင်းခံရရဆိုတာမျိုးနဲ့ဂျီနိုဆိုက်လုတ်တယ်ဆိုတာမျိုးနဲ့နိုင်ငံတကာကွန်မြူနတီတွေကဆွတ်ဆွတ်လာကြတဲ့အခါမှာအခုပြန်ဆုံးတက်ဖို့လိုလာပါတယ်။ဒီထက်မကကျေးဇူးဝင်ဝင်တော့ဌာနတိုင်းသားများကိုကိုချင်းစာပြဖို့လိုမြဲဆိုတော့အကာအကွယ်မိနေတဲ့သဘောဖြစ်နေပါလေ
ဒီကနေ့ညနေ၄နာရီခန့်မောင်တော်ဒေတာအခြေအနေမှာစိုးရင်ပွဲအခြေအနေရှိနေပြီးဒေတာကန်တိုင်းရင်းသားတွေတိတ်မိနေတာလို့ရှိရဲ့လို့ဒေါက်တာအေးမောင်ကခုလိုပြောပါတယ
်အခုညနေဆောင်လေးလေးရောက်လာကိုတောင်ပြိုလက်ဝဲတော့ခုနကဗူဒီတောင်ရဲ့ဒီတောင်ပဇာတို့ဘာလို့ဆိုတာတစ်ဖက်ကနိုင်ငံနဲ့နေလေးမင်းလာကြတယ်ဒါကလေးလူလူနဲ့ဒီအကြမ်းဖက်တဲ့ပုံစံဖြစ်လာတယ်တော့ကိုရွာကိုမိချိုလာလို့လည်းအများကြီးတွေ့လာတယ်။ညနေပိုင်းကူးလို့ရှိရင်ခုနကပြေပရံသေးလားပါလား။ပြေရင်းကအသေးကြောင်းပေါ်ပါလား။အဲ့ဒါမျိုးကိုကြောင်းဆရာဆရာမတွေစိုးရိမ်နေကြပါတယ်။ကျွန်တော်တို့စီပြုချက်ပါတယ်။ပုံဝန်သေးပါတယ်၊ကလေးတွေပါတယ်။တို့ကကိုရွာကနေဆုတ်ဆုတ်ပြီးကမှတောင်ကျုံနဲ့ဝရဲ့နောက်ဆုံးတောင်မိဒိတ်ဆိုတဲ့နေရာနဲ့နီးတဲ့နေရာကြီးသူတို့ဆုတ်နေ။ဘာလဲနဲ့မလဲမပေါဘူး။စစ်သားလည်းမကာကွယ်ဘူး၊ရေးလည်းမကာကွယ်ဘူး။အဲ့ဒါကိုအကာအကွယ်မိတဲ့အခါမှာကျွန်တော်တို့ကိုသက်ဆိုင်တဲ့ပုဂ္ဂိုလ်ကိုဟယ်လီကော်ပတာနဲ့တီထုတ်ပေးဖို့ဖြစ်တဲ့ခံနေကြတယ်။တောင်ကျုံနဲ့ဝရမှာအဲ့လိုဖြစ်သလိုတောင်ပစာမှာလည်းဒီတိုင်းပဲဝန်ထမ်းရောကလေးရောခုနကခံနေတိုင်းသားတွေအကုန်လုံးကပူကြီးကျောင်းမှာရောက်နေတာ
မောင်တော်ဒေတာမှာ2016အောက်တိုဘာ9ရက်နေ့ကလေ မနေ့ကလိုမျိုးငယ်သားဆောင်ရဲကင်းတွေကိုအတန်းဖက်သမားတွေကတကြိမ်နဲ့ဝင်ရောက်စီးနင်းတိုက်ခိုက်တာခံခဲ့ရဘူးပါလေရှင်။